ဝင်မှုကြီးကြပ်ရေးနဲ့လူစွာအရင်အမြင်ဝန်ကြီးဌာနတဲ့တခုကိုတိုးချဲ့ဖွဲ့စည်းရေးအတွက်ရှမ်းပြည်နယ်စွတ်တော်အထူးအစည်းအဝေးမှာသဘောတူညီချက်ရယူရမှာကန့်ကွက်မဲများတဲ့အတွက်ဝန်ကြီးဌာနတဲ့ဖွဲ့စည်းရေးဟာအတိမပြုနိုင်ခဲ့ပါဘူး။လူဝင်မှုကြီးကြပ်ရေးကိုပြည်ထောင်စုအဆင့်ကနေကန့်တွယ်တဲ့အကြောင်းနဲ့ပြည်ထောင်စုအဆင့်မှာလည်းဝန်ကြီးဌာနရှိကြည့်ချတာကြောင့်ကန့်ကွက်တာဖြစ်ကြောင်းစွတ်တော်မှာကန့်ကွက်မဲထည့်ခဲ့တဲ့စွတ်တော်ကိုယ်စားလှယ်ကပြောပါတယ်။ကိုမိုးစော်ကတင်ပြထားပါတယ်။
ဟုတ်ကဲ့တင်းလာလေးကကျင်ပါလေရှမ်းပြည်နယ်လွတ်တော်အထူးစည်းဝေးမှာလွတ်တော်ဥက္ကဋ္ဌကလူဝင်မှုကြီးကြပ်ရေးနဲ့လူစွာအရင်းမြစ်ဝင်ကြီးဌာနတက်တခုတိုးချက်ဖွဲ့စည်းရေးအတွက်တင်ပြရမှာမိုင်းဆက်မျိုးနဲ့မဲဆန္ဒနဲ့အမှတ်တက်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတန်းဝင်းကကန့်ကွက်ခဲ့တာပါဒီလိုကန့်ကွက်တာကြောင့်မဲခွဲဆုံးဖြတ်ရမှာကန့်ကွက်မဲ89မဲထောက်ခံမဲ32မဲဂျားနေတမဲမဲမပေးသူတဦးရှိခဲ့လို့တိုးချက်ဖွဲ့စည်းတဲ့အစီအစဉ်ဟာအတိမဖြစ်ခဲ့ပါဘူးဒီလိုကန့်ကွက်ရတဲ့အကြောင်းကိုမိုင်းဆန်းမျိုးနဲ့မဲဆန္ဒနဲ့အမှတ်တက်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းဝင်းကအခုလိုပြောပါတယ
်လူမှုကြီးကြပ်ရေးကနိုင်ငံတော်လူမှုရေးအတွက်အလိုအရေးကြီးတယ်နောက်ကအထူးခြားအနာဒီဇိုင်းခံမင်းကြီးကလည်းဒါကတခြားစီမံခန့်ခွဲရေးကိစ္စတွေကိုအဓိကကံတွယ်ရည်ဌာနကြီးဖြစ်တဲ့အတွက်တခြားနိုင်ငံတွေကမ္ဘာနိုင်ငံအသီးသီးရနိုင်ငံတွေကြည့်လို့ရင်လည်းဒီဟာကိုဘူကပဲကံတွယ်ကြည့်ချက်ပါလားကျွန်တော်စီမံလည်းပဲငူတွေကဘူကနေကံတွယ်ထားတဲ့ဒီဌာနတွေကိုရှိပြီးသားရှိပြီးသားအခုဇူရတဲ့ဆက်မှာဒီဌာနတွေပေါင်းပြလိုက်တာတို့ဖြတ်လိုက်တာတို့လုပ်ပြီးတော့မှအခုမှကဒီဝင်ကြီးတက်လာပြန်လုပ်ပြန်တော့ဒီဟာကိုကျွန်တော်ကအဲ့ဒီခုနကတိုင်းဒေသကြီးပြည်နယ်တွေမှာအဆင့်ကိုလောက်တင်မှုဆိုတော့ဘူအဆင့်ကပဲကိုင်ကြတာတောင်းတယ်လို့ကျွန်တော်ကဒီလိုပဲတုံးလိုက်တယ်လည်းမဟုတ်ကန့်ကွက်တာ
မြန်မာနိုင်ငံကတိုင်းဒေသကြီးနဲ့ပြည်နယ်14ခုမှာရှမ်းနဲ့ရခိုင်ပြည်နယ်နှစ်ခုမှာအခုလိုကန့်ကွက်ခဲ့တာဖြစ်ပါတယ်အစ်စ်ဖွဲ့စည်းလိုက်တဲ့လူမှုကြီးကြပ်ရေးနဲ့လူစွာအားအရင်းမြစ်ဝန်ကြီးဌာနရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုအစိုးရကအတိအကျထုတ်ပြန်ထားတာမရှိသေးပါဘူးဒီလတည်းရနေ့ကတနင်္သာရီတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့လူမှုကြီးကြပ်ရေးနဲ့လူစွမ်းအားအရင်းမြစ်ဝန်ကြီးဌာနရဲ့ဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့ဦးကျော်မင်းခေါ်ဦးဖိုးမင်းကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
။အဲတော်ဝင်နဲ့လွတ်ပိုက်ခွဲကိုကျတော့ဒါဟိုတော့ဖြစ်တတ်မဖြစ်ရသေးပါဘူး။ဒါပေမဲ့ပါလဲဆိုလက်တော်အစ်မေကဟိုကျွန်တော်တို့ဟိုဘောလဘကဦးကြီးဌာနကိုတော့ကျွန်တော်ဆက်လုပ်နေရတာပေါ့။ဒါကလည်းခေါင်းတည်းအရပါလဲဖြစ်နေတာပေါ့နော်။အေးလောလောကရေလုတ်ထလုံးကြီးတိုက်ပဲသွားနေလို့ပဲရှိပြီတာပေါ့နော
်ကြည်တော်စုအစိုးရအဖွဲ့မှာတော့အလုတ်သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကိုဖွဲ့စည်းထားပြီးရှိနေတာဖြစ်ပါတယ်လက်ရှိတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့တွေမှာလူမှုကြီးကြပ်ရေးနဲ့လူစွမ်းအားအရင်းမြစ်ဝင်ကြီးဌာနအစ်စ်ဖွဲ့စည်းလိုက်တာနဲ့ပတ်သက်ပြီးအလုတ်သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့အငြင်းစားအမြဲတမ်းအတွင်းဝင်ဦးမြင့်ကျန်ကိုမေးမြန်းရမှာတော့သူကအခုလိုဖြေကြားပါတယ်
အခုတိုင်းနယ်ပြည်နယ်မှာဖွက်လိုက်တဲ့လူမှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြေကူကြီးဌာနဆိုသူ့ရဲ့လုပ်ငန်းတာဝန်တွေသူတို့အစိုးရကနေထုတ်ပြန်ဖို့ရှိသွားလိမ့်မယ်ခင်ဗျအဲ့ဒီလုပ်ငန်းတာဝန်ကိုကြည့်ပြီးတော့မှဒီဘဟုအစိုးရဖွဲ့ရဲ့အလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အရေးဝန်ကြီးဌာနနဲ့တိုင်းနယ်ပြည်နယ်ကဒီလောကကဝန်ကြီးဌာနနဲ့ဘလို့တာဝန်တွေခွဲရဆိုတာပြောလို့ရမှာအဲ့ဒါတွေမသိဘဲနဲ့ပြောရင်တော့ကျွန်တော်တို့ကသူလွဲပုံတဲ့သဘောရှိပါတယ်ခင်ဗျအဲ့ဒီတက်ဆိုင်ရာအခုဖွက်လိုက်တဲ့ဝန်ကြီးဌာနအတိတ်ကသူ့လုပ်ငန်းတာဝန်သူ့ရဲ့လုပ်ပိုင်ခွင့်တွေထုတ်ပြန်ပါလိမ့်မယ်အဲ့ဒီအချိန်ကျမှတဲ့တော့လည်းမတဲ့တော့ဘူးဆိုတာပြောလို့ရမှာပါခင်ဗျာ
တချို့နိုင်ငံရေးသုံးသပ်သူတွေကတော့လက်ရှိအစိုးရရဲ့အကြမ်းရှိတက်တန်းကာလဟာတိတ်မရှိတော့တာကြောင့်တိုးချက်ဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနအသစ်အနေနဲ့အလုပ်ဖြစ်နိုင်ခြင်းနည်းပါးကြောင့်သုံးသပ်ကြတယ်လို့လုပ်ငန်းလိုအပ်ချက်အရာဆိုရင်လည်းလက်ရှိရှိပြီးဝန်ကြီးဌာနကိုပြုပြင်ပြောင်းလဲတဲ့အကြောင်းသုံးသပ်ကြတွေလည်းရှိနေပါတယ်